မကြာမီရက်တွေအတွင်းမြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်ဖို့ရှိနေပြီးတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတရုတ်နယ်စပ်ဒေသကတိုင်ရင်သားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးကိစ္စရပ်တွေဆွေးနွေးနေတဲ့အချိန်မှာပဲဒီအပိုင်းအတွင်းနယ်စပ်ကုန်သွယ်ရေးလမ်းမပေါ်မှာကားမီးဆိုတာတွေနဲ့ပြစ်ခတ်တာတွေဖြစ်ပေါ်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အစိုးရနဲ့လက်နက်ကိုင်ဖွဲ့ဝင်ကငင်းချင်းကြီးအတွက်ဆွေးနွေးနေပြီးကာလအတော်ကြာငင်းတဲ့နေခဲ့ရာကဒီအပိုင်းအတွင်းမှာကျုံမြန်မာနယ်စပ်ကုံတွယ်ရေးလမ်းဖြစ်တဲ့မန္တလေးလားရှိုးနဲ့မူဆဲလမ်းမကြီးပေါ်မှာမတည်ငြိမ်မှုတွေပြန်လည်ဖြစ်ပွားလာနေတာပါလက်တလော့လားရှိုးမူဆဲလမ်းပိုင်းအတွင်းလက်နက်ကိုင်ဖွဲ့ဝင်ကကုန်တင်ကားတွေတားဆီးပြီးနှစ်စင်ကြီးကောက်တာကားမီးရှို့တာတွေကြောင့်တတိယတွာလာနေရာကြောင့်ရှင်မောင်းတူကအခုလိုပြောပါတယ်
သူတို့စက်ကြီးနှစ်စင်ကြီးပေါ့ကားတွေအဲ့လိုဖမ်းနေတယ်ဆိုတော့ပြောတာကြားတာပဲကျွန်တော်တို့ကိစ္စကားကြီးတော့ပါသွားတယ်လွန်ခဲ့တဲ့3ရက်လောက်ကပေါ့မနေ့ကမနေ့ပိုင်းကတော့မှတော့အဲ့မှာသူတို့ဖမ်းတဲ့နေရာမှာ9စီးလောက်နောက်ထပ်ဖမ်းတာကိုတွေ့တယ်တဲ့ဆိုတော့မနေ့ညကကားကြီးမြှို့တယ်ဆိုတော့ကြားတယ်ဖမ်းတာကဘယ်နေရာမှာလဲဆိုတော့ရုံးတော်လို့ခေါ်တာပေါ့ရုံးတော်အပေါ်လေးမှာပေါ့နတ်သက်ကလည်းမိုင်းယူကြပေါ့
ပဲလက်ကင်ဖွဲ့ကဖန်စီမိရှုတယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမရှိပါဘူး။မူဆယ်မျိုးနယ်ကရဲရရှိတူကလည်းဒီကနေ့လာရှုံးပူဆယ်ပြည်တော်စုလမ်းမကြီးရဲ့အခြေအနေကိုအခုလိုပြောပါတယ်
။လမ်းမကြီးခြေလေးကဟိုမလေးကကားကြီးမိရှုခံလာတော့စိတ်မပေါဘူး။စားလာရတော့လည်းသွားတော့သွားတော့လည်းစောက်တော့သွားတော့ဟာလေ။သူ့ခိုင်ထဲကကျွန်တော်တို့ပူဆယ်ရပါသေးတယ်။
ကားမီးရှို့ခံရတာဒီလ10ရက်နေ့ည9နာရီဝန်းကျင်လောက်ကဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဒီဒေတာမှာအဓိကလှုပ်ရှားနေတဲ့ TNLA ကတန်ပလောင်တပ်ဖွဲ့ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး10ရက်နေ့မနေ့ပိုင်းကလည်းကြောက်မဲမျိုးနယ်အတွင်းမှာကျွန်းသွားတင်ရင်တစည်းအပြစ်ခံရတာကြောင့်လူတယောက်တိဆုံးခဲ့ရကြောင်းကြောက်မဲရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ
်ဒီဘောနဲ့ကြောက်ပဲညပါပါမနေ့ကတော့၆နာရီလောက်ပေါ့၆နာရီလောက်မှအဲနာသာအဲ့မှာဒီပြစ်ခတ်ရတယ်ဆိုတော့ကျွန်တော်တို့ကလည်းသွားကြည့်ကြတော့အဲ့မှာတယောက်ပြေးသွားတာပေါ့နော်တပည့်ရပြေးသွားတာဆိုတော့လမ်းကြောင်းကဒီနေ့ကတော့ကောင်းပါလေ
ကျမ်းတော်ပိုင်းရောက်လေသတင်းစာမှာတော့ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ချောင်းချောက်ကျေးရွာအနီးမှာနွားအကောင်20တင်ဆောင်လာတဲ့စနေဘင်းကားကိုဘေးပညာကလိုက်ပါလာတဲ့စိုက်ကယ်နှစီးပေါ်ကတောင်းချမ်းသူ၄ယောက်ကတိုက်ခတ်ခဲ့ကြောင်းကားဟာဝဲဘက်ဘေးရှိတစ်ပင်ကိုတက်ပြီးရက်တန့်သွားခဲ့ရမှာကားပေါ်ပါသူရေနှောက်လိုက်တူတနက်ထိမှန်ပြီးအခင်းဖြစ်ပွားရမှာတည်ဆုံးခဲ့ကြောင်းရှင်မောင်းတူနဲ့ကြံရင်နောက်လိုက်နှစ်ဦးကတော့ထိခိုက်ဒဏ်ရာများရှိကြောင်းနဲ့ပြစ်ခတ်သူကိုစီစစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်။ဒီပြစ်ခတ်မှုဖြစ်ပွားရာနေရာဟာ TNLA ကတန်းပလောင်အဖွဲ့နဲ့ရှမ်းလက်နက်ကိုင်ဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။အရင်ကလည်းကျွန်းသွားတင်ကားတွေကိုပြစ်ခတ်တာတွေရှိပေမဲ့ဘသူလက်ချက်ဆိုတာကိုထုတ်ဖော်နိုင်တာမရှိခဲ့ပါဘူး။ဒီလောက်ခုနှစ်ရက်နေကနေ၁၀ရက်နေအတွင်းမှာတော့တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာ UWSA ဝ NDAA မုံလာ KIA ကချင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်